စ်သေးအောင်မျိုးနဲ့ရှေးလောင်းတင်ကျေးရွာအနီမှာမင်းညာကတက်မတော်ရေတက်မော်တော်တွေကိုရထိုင်လဲနဲ့ကန်အေးအေးအဖွဲကဒုံးကျည်ရင်းနဲ့ပြစ်ခတ်ပြီးတော့အပြန်လန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အေးအေးဖက်ကပြောပါတယ်တမတော်ကလက်နက်ကြီးနဲ့ပြန်ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေကြောက်လန့်ပြီးတော့ထွက်ပြေးရတယ်လို့လဲရွှေလောင်းတင်ကြီးရောအုပ်ချုပ်ရေးမှူးကပြောပါတယ်။တရင်အပြည့်စုံကတော့ BOA တရင်ထောက်ကိုတက်နိုင်ကပေးပို့ထားပါတယ်
။အဲရခိုင်လက်နက်ကင်ခွေကရင်းသေးတော်မျိုးနဲ့ရွှေလောင်းတင်ကြီးရောနီးမှာစစ်စင်ရဲ့လုပ်ဖို့ထွက်လာတဲ့တမတော်ရှေတက်မော်တော်ကိုအဲခွေကကြားဖြတ်ပြီးတော့တရက်ခွန်မီလီမီတာဒုံးကြီးနဲ့ပစ်ခတ်ခဲ့တယ်လို့အဲပြောခွင့်ရခိုင်တူခါကပြောပါတယ
်။ဒီမှာရေတက်ကနေကြည့်တော့ကျွန်တော်တို့ရတဲ့စနစ်မျိုးကိုတော့ဒီလိုရှိတဲ့နာလို့ရှိနေကျွန်တော်တို့တကယ်လည်းဒီလိုကြားဖြတ်ပြီးတော့ထိတာရှိတယ်ဒီတော့မျိုးနဲ့ပြောမှာပေါ့နော်ဒီအဲ့ဒီမှာတော့ဒီကျွန်တော်တို့ကဒီတမန်ကြီးအဲ့ဒါကိုဒီကြားခဏမျိုးကြီးကတော့ဒီမျိုးပြတ်ထွက်တာရှိတယ်တကယ်မျိုးဒီချိတ်ကိုဒီဆုံးမှုကိုတော့ကျွန်တော်တို့ဆက်ပြီးတော့ပုံစံနဲ့မျိုးရှိကြတယ်ဟုတ်တယ်တမန်ကြီးတက်တဲ့နေပြီးတော့ဒီလိုဒီအဲ့ဒီတိုင်းချိန်မှာရှိတဲ့ကြားတွေကိုမနေ့ကတည်းကဒီလိုဆန်းပြီးတော့ဒါအတင်းတော့များရပြတ်တာရှိတယ်အဲ့ဒီမှာဒီတို့ဟိုရောင်လာရှိတာလို့ရှိပါတယ်နော်အဲ့ဒီမှာညာမှာအင်းတို့ရှိုးအဲ့ဒီမှာပြည့်ပြည့်ရှိလို့လည်းကျွန်တော်တို့တတိယကြည့်ရတာရှိတယ်ပဲ
အဲ့ဒီနောက်မှာတော့နှစ်ဖက်ပြန်လန်ပြစ်ခတ်မှုဖြစ်ပေါ်ပြီးတက်မတော်ကပြေးလိုက်တဲ့လက်နက်ကြီးခြေတဲ့ကြောင့်ရှင်းလုံးတင်ကြီးရွာမှာ IRC ကစောက်ပေးထားတဲ့ဆေးခိုင်တစ်ခုကိုလည်းလက်နက်ကြီးတွေထိမှန်ခဲ့ပြီးရွာသားတို့လည်းကြောက်လန့်ပြီးနှိမ့်ဆက်ရခြေရွာတွေကိုထွက်ပြေးသွားကြတယ်လို့ရှင်းလုံးတင်ကြီးရွာအုပ်ချုပ်ရေးမှူးဦးထွန်းအေးကပြောပါတယ
်ဒီမှာကြီးတန်းနေမှာပေါ့အဲ့ဒီရှင်ကပိုက်ပန်ကြရတော့ဒီမျိုးကပိုက်ပန်ကြရဆိုရွာကလည်းကြိုက်ပြီးတော့အဲ့လိုကျွန်တော်တို့ကဟာမကိုကြားဘူးကြားတယ်ကြိုက်ပြီးတော့ဒီကြီးကြံလို့ကသူကြီးလို့ရတယ်အဲ့လိုကြည့်ရတာလေကျွန်တော်တို့ကအဲ့လိုအကြီးအကျယ်ရှိတဲ့အခုရှိလို့အဲ့ဒီစီးဆင်းကိုမဆက်ကျွန်တော်ကြည့်ရတယ်လည်းမနေနိုင်တဲ့ကျွန်တော်ကြောက်ပြီ
းဖြစ်တဲ့အမျိုးတွေမှာတမတော်နဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေနဲ့အဖွဲ့ကပြောပြတယ်။ဘာတိုက်ပွဲမှမဖြစ်ဘူးလို့တမတော်တင်းနိုင်ပြန်ကြားရေးအဖွဲ့ကဘုံမှုလျှောက်ဝင်းစုံဦးကပြောပါတယ်
။ကျွန်တော်ပြောတာမဟုတ်ဘူး။ဒေသကြီးကဘယ်မှာမှမသွားဘူးမဟုတ်ဘူ
း။မင်းကလည်းရခိုင်ပြည်နယ်ဘူးတိတော်မြို့နယ်အထက်မှာတမတော်စစ်ကြောင်းတစ်ခုကိုအဲရခိုင်လက်နက်ကင်အဖွဲ့ကအဝေးစိမ်းပိုင်းဆွေးတိုက်ခိုက်ခဲ့တာလုပ်ခဲ့ပါတယ်။